လဲလီမီဒီယာဂရုကဒသင်းသမား3ကိုပုံမှန်905ခါဝီနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရကဖမ်းဆီးတရားစွဲဆိုထားတဲ့လို့ရပေါ်နိုင်ငံတကာသတင်းမီဒီယာအဖွဲ့တွေကပြင်းပြင်းထန်ထန်တောင်းကပ်ပြီးအ мян ဆုံးပြန်လွတ်ပေးဖို့တောင်းဆိုကြပါတယ်။အလဲလီမီဒီယာဂရုရဲ့အယ်ဒီတာချုပ်တာဝန်ခံအယ်ဒီတာနဲ့သတင်းနောက်ချုပ်တို့ကိုမနေ့ဗုဒ္ဓနေ့ကတာမွေမြို့နယ်တရားရုံးမှာရုံးထုတ်ဆွဲချက်တင်ပြီးတဲ့နောက်အင်းစင်အကျဉ်းထောင်မှာလက်ရှိထိန်းသိမ်းထားပါတယ်။နိုင်ရင်ကျန်တဲ့ကအပြည့်စုံပြောပြပါမယ်။
အင်းစိအကျဉ်းထောင်မှာထိမ့်သိမ်းခံထားရတဲ့11အသက်ရှင်ကြားနဲ့ Editor ချုပ်ကိုကျော်စောလင်းတာဝန်ခံ Editor ကိုနေရီမင်းနဲ့သတင်းထောက်ချုပ်ကိုဖြိုးဝေဝင်းတို့သုံးကိုချက်ချင်းလွှတ်ပေးဖို့ IPI, CPG, RSS အပါအဝင်အခြားနိုင်ငံတကာသတင်းမီဒီယာအဖွဲ့တွေကမနေ့ကဝိုင်းဝန်းတောင်းဆိုလိုက်ပြီးသတင်းသမားတွေကိုဖိနှိပ်တဲ့မြန်မာအစိုးရရဲ့လုပ်ရက်ကိုလည်းရှုံချဝေဖန်ခဲ့ကြပါတယ်။ကမ္ဘာသတင်းမီဒီယာအဖွဲ့ကြီးဖြစ်တဲ့ International Press Institute IPI ကမြန်မာနိုင်ငံမှာသတင်းသမား၃ကိုထပ်ပြီးဖမ်းဆီးခံရမှုကိုရှုံ့ချကြောင်းနဲ့ချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုကြောင်းပုတ္တပုနိကကြေညာချက်ထုတ်ပြန်ထားပါတယ်။11 Media သတင်းသမားတွေကိုဖမ်းဆီးမှုဟာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုစော်ကားနှောက်ယှက်တဲ့လုပ်ရဖြစ်ပြီးဒီမိုကရေစီကိုယုံကြည်မှုမရှိတဲ့အာဏာရှင်ဆန်တဲ့အစိုးရအသွင်သဏ္ဍာန်နဲ့ပိုးပြီးနှီးစက်လာနေတယ်လို့ IPI မူဝါဒရေးဆိုင်ရာအကြီးအကဲ Robbie Prosser ကပြောပါတယ်။အလားတူဗြိတိရှ်ကိုလိုနီလက်အောက်ပြဋ္ဌာန်းခဲ့တဲ့ဥပဒေတစ်ခုဖြစ်တဲ့ပုံမှန်905ခါဝေးကိုအသုံးပြုပြီးလွတ်လပ်တဲ့သတင်းသမားတွေကိုအစံတိတ်အောင်ဖိနှိပ်တာဟာမြန်မာနိုင်ငံဟာဒီမိုကရေစီအတွင်ကူးပြောင်းနေပါတယ်ဆိုတဲ့ဒေါက်ဆန်းစုကြည်ရဲ့ပြောဆိုချက်ကိုထိခိုက်စေကြောင်းနယူးယောက်ခြေဆိုင် CPG သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီလက်ထောက်အမှုဆောင်ညွှန်ကြားရေးမှူးရောဘတ်မဟာနီကပြောပါတယ်အောက်တိုဘာလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ RSS ရဲ့ကြေညာချက်မှာတော့ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတယ်ဆိုတဲ့မြန်မာနိုင်ငံမှာမိမိအလုပ်မိမိလုပ်ကြတဲ့သတင်းတောက်တွေကိုဖမ်းဆီးအရေးယူတယ်ဆိုတာလက်ခံနိုင်ကြမရှိဘူးလို့ဖော်ပြထားပါတယ်။အခုလိုမြန်မာနိုင်ငံမှာသတင်းမီဒီယာအပေါ်အစိုးရရဲ့ဝင်ရောက်ဆွတ်ဖက်မှုမျိုးဟာတရားဥပဒေစိုးမိုးရေးနဲ့ပိုးပြီးအလန်းဝေးစေတဲ့လုပ်ရဖြစ်တယ်လို့သတင်းလွတ်လပ်ခွင့်ကိုလည်းမလေးစားရရောက်တယ်လို့ RSS ရဲ့ကြေညာချက်ကဆိုပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့သူ့ရဲ့ဂျပန်နိုင်ငံခီးစဉ်အတွင်း NHK သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမှာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုပိုးပြီးရှိလာနေတယ်လို့သူ့အနေနဲ့ယူဆကြောင်းပြောခဲ့တာပါ။ဒါပေမဲ့လည်းသူဦးဆောင်တဲ့ NLD အစိုးရလက်ထက်မှာ Writers သတင်းတောက်နှစ်ယောက်ကိုနှိရှေထောင်တန်းအပြစ်ပေးလိုက်တာအပါအဝင်သတင်းမီဒီယာတွေပေါ်ဖိနှိပ်မှုဟာအရင်စစ်အစိုးရလက်ထက်တွေတုန်းကလိုဖြစ်နေတာကို RSS အဖွဲ့ရဲ့အာရှပစိဖိတ်ရေးရာအကြီးအကဲဟောင်းတဲ့ဖြစ်လက်ရှိပြင်သစ်အခြေစိုက်သတင်းမီဒီယာလွတ်လပ်ခွင့်အရေးဆောင်ရွက်နေတဲ့ Watchdogs and List အဖွဲ့ကိုတည်ထောင်လူလဲဖြစ်တဲ့ Benjamin Ismail ကတုံ့တက်ပါတယ
်။ I don't think Aung San Suu Kyi is very much concerned about curtailing of press freedom and freedom of expression in the country. That's a big issue.
Aung San Suu Kyi အနေနဲ့သူ့နိုင်ငံမှာသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ထိခိုက်ခံရတာကိုတိတ်ဆိုးရပုံမရဘူးလို့ကျွန်တော်ထင်ပါတယ်။ဒါဟာအရေးကြီးပါတယ်။သူအနေနဲ့ဒီလိုအခြေအနေမျိုးနဲ့ပတ်သက်လို့ပိုပြီးကူးဆိုက်ဖို့အပြင်ပိုပြီးဆိုရမကိန်းဖြစ်တင်ပါလေအထူးသဖြင့်သူနေရင်အကျေတုတ်ချခံခဲ့ရစဉ်ကသူပြောစကားအရာရေဒီယိုတစ်လုံးကိုအားကိုပြီးသူပြင်ပကဘာနဲ့တခုတည်းသောအဆက်အသွယ်အဖြစ်နားထောင်ခဲ့ရတယ်ဆိုတဲ့အချက်ကိုသူမမေ့တင်ပါဘူးဒါကိုသူမေ့သွားတယ်ဆိုတာကစိတ်ကိုဝမ်းနည်းစရာဖြစ်ပါတယ်
ရန်ကုန်တိုင်းအစိုးရရဲ့စီမံဘဏ္ဍာဝင်ကြီးဦးမြင့်တောင်းနဲ့ဆက်ဆက်နေတဲ့အစုရှယ်ယာကိစ္စတွေနဲ့ပတ်သက်လို့စုံစမ်းဖော်ပြခဲ့တဲ့11 Media သတင်းဆောင်မကိုစမံမကန်ရေးသားခဲ့တဲ့ဆိုပြီးရန်ကုန်တိုင်းအစိုးရဘက်ကအက်ဒီတာချုပ်တာဝန်ခံအက်ဒီတာနဲ့သတင်းထောက်ချုပ်တို့ကိုမနေ့ကဖမ်းဆီးပြီးပုံမှန်905ခါခွေနဲ့တရားစွဲခဲ့တာပါဒီပေါ်မှာဟောင်ကောင်အခြေစိုက်AHRC အာရှလူခွင့်ရေးဆိုင်ရာကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွေဦးရဲ့အမြင်ကတော့
ဒီနိုင်ငံတော်အစိုးရကိုကြီးညိုပြည့်စုံအောင်ဒါမှမဟုတ်အများပြည်သူတွေကနေပြီးတော့မဟုတ်မှန်တည်င်းတွေကိုချင်အောင်မှဖြစ်ပြီးတော့ကြောင်းလန့်စီလောက်အောင်အကြံနဲ့ပြုမှုတွေဆိုရင်တော့ဒါငါခောက်ခွေးနဲ့ရေးယူနိုင်တယ်လို့ဆိုတော့အမှန်ကတော့အစိုးရတရားရဲ့လုတ်ကင်ဆောင်ရွက်ပုံကမှန်နေမှားတယ်ဆိုတာကိုထောက်ပြတော့တည်င်းသမားရင်းရဲ့အလုပ်လေးအဲဒီလို့ဒါတော့တည်င်းစနဲ့ဈေးကြီးရဲ့ကျွန်မတော်ဝင်ဒါကြောင့်လည်းသူတို့သရုပ်သားမှနိုင်တက်အမီနဲ့ထားတာဝင်က
ြအခုလိုမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကြောင့်သတင်းမီဒီယာလွတ်လပ်ခွင့်အဆင့်တန်းထပ်မံကျဆင်းနိုင်တဲ့အလားအလာတွေရှိနေတယ်လို့ RSS အဖွဲ့ရဲ့အောက်တိုဘာလ3ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာတတိပေးထားပါတယ်ရှင်